This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးဆရာနာရှင်ပေတို့ကနေကင်ဝေးပြီးကိုစိတ်နှပါပေးကင်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။အခုချိန်ကစပြီးနိုဝင်ဘာလ29ရက်နေ့ Radio NUG ရဲ့မနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့မျိုးဝလင်ကာကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
2024ခုနှစ်နိုဝင်ဘာလ29ရက်နေ့မနက်ခင်းစည်ရီတရင်ကောင်းနှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကချင်ထူးဒေသတစ်တမတ်ချက်အား KI ကိုပယ်ဖျက်လိုက်ပြီးဌာနေပြည်သူများနဲ့ရင်းနှီးမြှုပ်နှံသူများဖိတ်ခေါ်တဲ့တရင်ကိုတင်ပြပေးခြင်းပါတယ်။ရခိုင်ဆရာနာရှင်ဆိုရများမှ၎င်းတို့အာနာခိုင်မြဲစေရန်အတွက်ကချင်ထူးဒေသတစ်ဟုခေါ်၍ခွဲခြားတမတ်အုပ်ချုပ်ခဲ့တဲ့အတွက်ကြောင့်ကချင်လူမျိုးများ၏စီးလုံးညီညွတ်မှုကိုထိခိုက်စေခဲ့တာကြောင့်ကချင်ထူးဒေသတစ်ဟုသောပြတ်မှတ်ချက်အားပယ်ဖျက်လိုက်ကြောင်းနိုဝင်ဘာလ28ရက်နေ့မှာ KIO ကသတင်းထုတ်ပြန်ထားပါသည်။ကချင်လူမျိုးများဟာကိုပိုင်ပြဋ္ဌာန်းခွင့်နှင့်အမျိုးသားတန်းတူရေးအတွက်ပြည်ထောင်စုဖွဲ့စည်းမှုအစဉ်အဆက်မှာပါဝင်ကြိုးပမ်းခဲ့တော်လေလွှတ်တော်တွင်ညှိနှိုင်းကြိုးပမ်းမှုများမအောင်မြင်ခဲ့တဲ့အတွက်ကြောင့်မလွဲမရှောင်သာတဲ့အဆုံးမှာလက်နက်ကိုင်တော်လှန်ရေးလမ်းစဉ်ကိုရွေးချယ်ခဲ့ရတယ်လို့ဖော်ပြထားပါတယ်။ကချင်လူမျိုးများသာမကကချင်ဒေသအတွင်းမှာရှိတဲ့တိုင်းရင်းသားပြည်သူများစိတ်ဝမ်းကွဲမှုမရှိဘဲအတူတကွတန်းတူနေနိုင်ရေးအတွက်ကချင်အထူးဒေသတစ်ဟုခွဲခြားသတ်မှတ်ထားသောနေမြေများကိုတပေါင်းတစ်စီးတည်းဖြစ်အောင်အရယူခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။ပြည်သူလူထုရဲ့စီးပွားရေးလူမှုရေးများဆုံးရှုံးမှုထိခိုက်မှုမဖြစ်စေဘဲလူသားချင်းစာနာထောက်ထားမှုအခြေခံတဲ့မူဝါဒနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အစွမ်းကုန်ပြန်လည်ကြိုးစားတိဆောက်သွားမှာဖြစ်တာကြောင့်ရခိုင်ကချင်အထူးဒေသတစ်အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့ဌာနေပြည်သူများရင်းနှီးမြှုပ်နှံသူများအားလုံးစိုးရိမ်စိတ်မထားရှိပဲ KIO နဲ့အတူပူးပေါင်းကဗတ်စုံဖွံ့ဖြိုးတိုးတက်ရေးကိုအတူတကွတိဆောက်သွားကြပါရန်ဖိတ်ခေါ်ထားတယ်လို့သိရှိရပါတယ်ခင်ဗျာ။တမိုင်ကုန်းစခန်းမှာဆုတ်ခွာလာတဲ့ဗိုလ်မှူးဇော်ထက်နောင်ဦးစီးတဲ့စစ်ကြောင်းကိုအမ်ဘဒန်လန်တနီယာမှာစောင့်ကြိုပြီးပိတ်ဆို့တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်။နိုဝင်ဘာလ23ရက်နေ့မှာအနောက်ပိုင်းစစ်ဌာနချုပ်အမ်ကုတ်ကဲမှုအောက်မှာရှိနေတဲ့တမိုင်ကုန်းစစ်ကမ်းမှာဆုတ်ခွာလာတဲ့ဗိုလ်မှူးဇော်ထက်နောင်ဦးစီးတဲ့ရန်သူစစ်ကြောင်းကိုကျွန်ုပ်တို့ကျောင်းသားလက်ယုံတက်တော်နဲ့မဟာမိတ်ပူးပေါင်းစစ်ကြောင်းမှာအမ်ဘဒန်လန်တနီယာမှာစောင့်ကြို၍ပိတ်ဆို့တိုက်ခိုက်ခဲ့ကြောင်းကျောင်းသားလက်ယုံတက်တော်မှတဲ့ရင်ထုတ်ပြန်ထားပါတယ်။ထိတွေ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်မှ2ဦးသေဆုံးခဲ့ပြီး၃ပန်း၁၄ဦးလက်နက်ငယ်၂လက်နဲ့ခဲယမ်းတို့အားသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်အဆိုပါစစ်ကြောင်းဟာတိုက်ပွဲအတွင်းမှာဖွဲ့စည်းပုံပြက်ကတကွဲတပြားစီထွက်ပြေးလျက်ရှိကြောင်းနဲ့နေမြေရှင်းလင်းလျက်ရှိတယ်လို့သိရှိရပါတယ်။အဆိုပါတိုက်ပွဲမှာကျောင်းသားလက်ယုံတက်တော် SAF နဲ့အတူအရှိုချင်းကာကွယ်တပ်ဖွဲ့ ACDF မင်းမှုခရိုင်အမှတ်နှစ်တရင်ပူးပေါင်းပါဝင်တိုက်ခိုက်ခဲ့ခြင်းဖြစ်ပြီးဖမ်းဆီးရရှိထားတဲ့စစ်တုံးပန်းများအားလိုအပ်သောစေဝါကူတာမှုများဆောင်ရွက်ပေးလျက်ရှိပြီးစစ်တုံးပန်းမူဝါဒနဲ့အညီထိန်းသိမ်းဆောင်ရှောက်လျက်ရှိကြောင်းတရင်ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာသီလင်းမျိုးရှိဘက်စကန်းကြီးမှာလေးချောင်းပြစ်ကူခေါ်ရတဲ့အထိတိုက်ပွဲဖြစ်ပွားလျက်ရှိပြီးဗိုလ်တအူးပါဝင်၅ဦးခန့်တေဆုံးကတအူးဖမ်းဆီးရရှိခဲ့တဲ့တရင်ကိုတင်ပြပေးကြပါမယ်။နိုဝင်ဘာလ28ရက်နေ့မှာသီလင်းမျိုးရှိဘက်ဒေသခေါ်စကန်းကြီးဘက်ကိုမနက်စောပိုင်းတနအိခန့်ကထွက်လာခဲ့ကြတဲ့ဗိုလ်ရဲမှန်ဦးဆောင်တဲ့စစ်သားရဲပူအင်အား90ကျော်ပါတဲ့စစ်ကြောင်းကိုအသင့်ဆောင်ဆိုင်နေကြတဲ့ဒေသခံပြည်သူတော်လှန်ရေးအဖွဲ့တစ်ဖွဲ့နဲ့မနက်7နာရီကျော်အထိထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းရောအလင်းထဲမှာဖော်ပြထားပါတယ်။စစ်ကောင်စီဘက်က ထိနာသွားပြီးမုံရနာမခကိုလေချောင်းပစ်ကူခေါ်ရကထီလင်းမျိုးဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရှိရပါတယ်။တိုက်ပွဲအတွင်းမှာထီလင်းစစ်ကြောင်းဖက်ကဘုံညာဦးနမေရင်စုံစမ်းနေစေလို့ခေါ်တယ်။စစ်ဗိုလ်တူဦးပါဝင်ထီလင်းမိတပ်ကုန်းမှာတာဝန်ကျတဲ့စစ်ကောင်စီတပ်သားများနဲ့မြို့မရဲစခန်းကအထူးရဲတယောက်ပါစစ်ကောင်စီဘက်က၅ဦးထက်မနည်းသေဆုံးခဲ့ကြပြီးစစ်ကောင်စီတပ်သားတူဦးကိုလည်းအရှင်ဖမ်းဆီးရရှိခဲ့တယ်လို့သိရှိရပါတယ်။လေချောင်းပစ်ကူခေါ်ခဲ့တဲ့ထီလင်းစစ်ကြောင်းဟာရွှေထီခမ်းမကိုနေ့လယ်တနားရီကျော်မှအားလုံးပြန်လည်ဝင်ရောက်သွားခဲ့ကြပြီးတိုက်ပွဲအတွင်းမှာသေဆုံးခဲ့တဲ့စစ်ကောင်စီတပ်သားများရဲ့ရုပ်အလောင်းများကိုဒီတိုင်းဆွတ်ပြစ်သွားကြကသေဆုံးစင်းဟာပုံမှန်များပြားနိုင်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဖဲခုံမျိုးခမရ336စစ်ကောင်စီတမတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအရတားပြည်သူများနေထိုင်ရာကျေးရွာများအား120မမလက်နက်ကြီးများနဲ့ပစ်ခတ်တဲ့တရင်ကိုတင်ပြပေးကြပါရစေ။နိုဝင်ဘာလ28ရက်နေ့မနေ့ပိုင်းမှာဖဲခုံမျိုးအခြေဆိုင်ခမရ336စစ်ကောင်စီတမတိုက်ပွဲများဖြစ်ပွားခြင်းမရှိဘဲအရတားပြည်သူများနေထိုင်ရာကျေးရွာများအားစည်ရေးပြတ်မှတ်မရှိတော့လဲ120မမလက်နက်ကြီးများပစ်ခတ်ခဲ့ကြောင်းဖဲခုံ PDF 1006တရင်မှတရင်ထုတ်ပြန်ထားပါရစေ။အဆိုပါပြစ်ခတ်မှုကြောင့်ကျေးရွာအတွင်းရှိအမျိုးသား2ဦးအမျိုးသမီး3ဦးနှစ်နှစ်အရွယ်ကလေး2ဦးနဲ့တလားသားအရွယ်ကလေးငယ်2ဦးတိတ်ဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။ဖဲခုံအင်းအရှိချမ်းရှိကျေးရွာများအတွင်း2024ခုနှစ်နိုဝင်ဘာလအတွင်းစစ်ကောင်စီရဲ့လေကြောင်းလက်နက်ကြီးစားတဲ့အကြမ်းဖက်တိုက်ခိုက်မှုများကြောင့်အိုးအိမ်များပျက်စီးဆုံးရှုံးမှုနဲ့အတူအသက်တိတ်ဆုံးခဲ့ရတဲ့ပြည်သူများ10ဦးထက်မနည်းရှိခဲ့တယ်လို့သိရှိရပါတယ်။အရတားပြည်သူများပေါ်စစ်ကောင်စီတပ်ရဲ့အကြမ်းဖက်လုပ်ရများအောင်ပြင်းထန်စွာရှုတ်ချပြီးစစ်ကောင်စီတအနေနဲ့မိမိရဲ့ရန်သူမိသူမိဘဟူသည်သာတဲတဲကွဲကွဲတိမြင်ကစည်ရေးပြမှန်ထားရန်အတိပေးထုတ်ပြန်ထားပါရခင်ဗျာအခုတင်ပြခဲ့တဲ့စည်ရေးသတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါရခင်ဗျာကျွန်တော်ကတော့ຫນွေဦးလင်ပါ
စီးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ29ရက်နေ့မနေ့ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ဒေသအလိုက်လက်နက်ကင်တော်လိုင်းအင်အားစုတွေကိုစီးယုံပြီးတော့ COC တခုတည်းကနေတွားနိုင်အောင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ဒေသအလိုက်လက်နက်ကင်တော်လိုင်းအင်အားစုတွေကိုစီးယုံပြီး COC တခုတည်းကနေတွားနိုင်အောင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကနိုဝင်ဘာလ28ရက်နေ့အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီအစည်းအဝေးအမှတ်စဉ်43မြင်းဆောင2024မှာပြောပါတယ်။တော်လိုင်းကာလာအုပ်ချုပ်မှုဖော်ဆောင်ရေးငန်းဆိုတာကစီးရင်နောက်ကလိုက်ပါရတဲ့အခြေအနေပဲဖြစ်ပါကြောင်းဒါကြောင့်ကျွန်တော်တို့အတွက်အရေးကြီးဆုံးဖြစ်တဲ့စီးရင်နေမီစူးမိုးရေးပေါ်ဆောင်မှုကိုတော်လိုင်းအင်အားစုတွေအားလုံးပူးပေါင်းပြီးလှုပ်ဆောင်နိုင်ဖို့ကြိုးစားကြရမှာကတော့ပထမဦးစားပေးလုပ်ငန်းပဲဖြစ်ပါကြောင်းအဒီအတွက်လည်းအစဉ်စဉ်သောတာဝန်ရှိတဲ့သူတွေကဒေသအလိုက်လက်နက်ကင်တော်လိုင်းအင်အားစုတွေကိုစီယုံပြီး COC တခုတည်းကနေတွားနိုင်အောင်လှုပ်ဆောင်ကြရမှာဖြစ်ပါကြောင်းနေမီစူးမိုးရေးကိုအဓိကထားပြီးလိုအပ်တဲ့အရင်းအမြစ်ဖြည့်ဆည်းမှုတွေကိုဝိုင်းဝန်းလှုပ်ဆောင်နိုင်မှသာတော်လိုင်းရဲ့ဘန်းတိုင်ကိုရောက်ရှိအောင်လှုပ်ဆောင်နိုင်ကြရမှာဖြစ်ပါကြောင်းပြောကြားခဲ့ပါတယ်။ဆက်လက်ပြီးတက်ရောက်လာကြတဲ့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအဖွဲ့ဝင်များမှ52မြင်းဆောင2024မှာချမှတ်ထားတဲ့ဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးပြီးစီးမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေသေးတဲ့လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတော့တက်ရောက်လာကြတဲ့တာဝန်ရှိသူများကအကြေတဝင့်ဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးကိုပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဦးဆောင်တာပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝန်များတွဲဖက်အတွင်းဝန်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရယ်ခင်ဗျာဆလဘီကျောင်းမအခြေပြုအကြံဖတ်မှုစန့်ကျင်ရေး16ရက်တာလှုပ်ရှားမှုနေ့အတွက်အမျိုးသမီးလူငယ်နှင့်ကလေးငယ်ရေးရာဝန်ကြီးဌာနနှင့်ကျန်းသာမူဝါဒဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီတို့ရဲ့ပူးတွဲထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ကျောင်းမအခြေပြုအကြံဖတ်မှုစန့်ကျင်ရေး16ရက်တာလှုပ်ရှားမှုနေ့အတွက်အမျိုးသမီးလူငယ်နှင့်ကလေးငယ်ရေးရာဝန်ကြီးဌာနနှင့်ကျန်းသာမူဝါဒဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီတို့ရဲ့ပူးတွဲထုတ်ပြန်ကြေညာချက်ကိုထုတ်ပြန်ထားပါတယ်။အမျိုးသမီးများနဲ့မိန်းကလေးများအပေါ်အကြံဖတ်မှုဟာလူ့အခွင့်အရေးချိုးဖောက်မှုတစ်ရပ်ဖြစ်ပါတယ်။ငွေဦးတော်လန်ရေး းမှာဆီယာနာရှင်ရဲ့အကြံပတ်မှုများကိုတိုက်ဖြတ်နေတဲ့ဤသူအမျိုးသမီးများနဲ့မိန်းကလေးငယ်များအပေါ်အကြံပတ်မှုကိုလည်းတပြိုင်တည်းတိုက်ဖြတ်သွားရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ထုတ်ပြန်ခဲ့ပြီးသောဂျန်တာမူဝါဒအမျိုးသမီးငိမ့်ချမ်းရေးနဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာမူပေါင်းထိုးမှာပါဝင်တဲ့အကောင့်တွေပေါ်ရမယ့်ဂျန်တာဘတ်ဂျက်အမျိုးသမီးနဲ့မိန်းကလေးငယ်များအကြံပတ်မှုကာကွယ်တားဆီးရေးအစီအမံများအရေးပေါ်အစီအမံများဥပဒေအထောက်အကူပြုခြင်းများနဲ့ကျန်းမာရေးစိတ်လူမှုအထောက်အကူပြုခြင်းများကိုဝိုင်းဝန်းပူးပေါင်းလှုပ်ဆောင်ကြရန်လည်းလိုအပ်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းများအနေဖြင့်ပူးပေါင်းလှုပ်ဆောင်ကြရန်လိုအပ်လျက်ရှိတဲ့အတွက်ပါဝင်ပတ်သက်သူများမှနိုင်ငံရေးစိတ်ဆန္ဒပြည့်ဝစွာဖြင့်လှုပ်ဆောင်ကြရန်တိုက်တွန်းထားပါရခင်ဗျာ။ဆလဘီ ICC တရားလိုရှိနေရဲ့စုံစမ်းစစ်ဆေးမှုတွင်နီးကပ်စွာပူးပေါင်းဆောင်ရွက်နေကြောင်း WIWM ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ ICC တရားလိုရှိနေရဲ့စုံစမ်းစစ်ဆေးမှုတွင်များစွာသောအထောက်အထားများနဲ့စစ်စစ်သုံးသပ်ချက်များတပ်တီများရဲ့ထွက်ဆိုချက်များမျှဝေပေးခြင်းဖြင့်နီးကပ်စွာပူးပေါင်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM မှသတင်းထုတ်ပြန်ပါရ။ရိုဟင်ဂျာများအားနိုင်ငံတွင်းမှနှင်ထုတ်ခြင်း၊ငင်းပန်းနှိပ်စက်ခြင်းများဖြင့်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုများအထွတ်မြန်မာနိုင်ငံရဲ့ယာယီသမရတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အားဖန်ဝရန်ထုတ်ရန်နိုင်ငံတကာရာဇဝတ်ခုံရုံး ICC အားတောင်းဆိုလိုက်ကြောင်း ICC ရဲ့တရားလိုရှိနေရုံကထုတ်ပြန်ထားပါသည်။ယခုအခါ ICC ရဲ့တရားခွင်အကြိုတရားရုံးမှတရားသူကြီးများကတရားလိုရှိနေရဲ့တင်သွင်းချက်နဲ့အထောက်အထားကိုစမ်းစစ်သုံးသပ်ပြီးဖန်ဝရန်ထုတ်မထုတ်ဆုံးဖြတ်ရမှာဖြစ်ပြီးတော့မြန်မာစစ်တပ်ရဲ့အမြင့်ဆုံးယာတုရှိသူအားဖန်ဝရန်ထုတ်ရန်တောင်းဆိုခြင်းဟာဥပဒေရဲ့အထက်မှာမြည်သူမှရှိမနေကြောင်းပြစ်မှုကျူးလွန်သူများကိုသတင်းစကားပားလိုက်ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။ရန်တရားရဲ့စုံစမ်းစစ်ဆေးရေးအဖွဲ့များနဲ့တွေ့ဆုံကအချက်လက်များမျှဝေပေးပြီး၎င်းတို့ရဲ့အချက်လက်များကို ICC ထံတဆင့်မျှဝေခွင့်ပြုပေးတဲ့ရှင်တန်ကြံရစ်သူရိုဟင်ဂျာများနဲ့အခြားသက်တေများကိုရန်တရားကအမှတ်ရဂုဏ်ပြုပါကြောင်းနဲ့အဆုံးတိုင်းတရားမျှတမှုရရှိရေးအတွက်၎င်းတို့ရဲ့အတွေ့အကြုံများကအခေယအကြဆုံးဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီ PSLF TNLE မြေယာနဲ့တစ်တောထိန်းသိမ်းကာကွယ်ရေးဌာနမှမြေယာမူဝါဒနဲ့ရှေ့လုံငန်းစဉ်အကောင့်တွေဖော်ရေးနှီးနှောဖလှယ်ပွဲပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLE ရဲ့ဌာနတစ်ခုဖြစ်တဲ့မြေယာနဲ့တစ်တောထိန်းသိမ်းကာကွယ်ရေးဌာနမှကြီးမှုပြီးမြေယာနဲ့တစ်တောမူဝါဒနဲ့ရှေ့လုံငန်းစဉ်များကိုအကောင့်တွေဖော်လှုပ်ဆောင်နိုင်ရေးနှီးနှောဖလှယ်ပွဲကိုတအောင်းပြည်တနေရာမှာနှစ်ရက်ကြာကျင်းပပြုလုပ်ခဲ့ကြောင်း TNLE မှတင်ထုတ်ပြန်ပါတယ်။ထိုနှီးနှောဖလှယ်ပွဲသို့ PSLF TNLE ထိပ်ပိုင်းကောင်းဆောင်များဖြစ်ကြတဲ့အထွေထွေတွင်ရည်မှုဘူကျုပ်တားပုံးကျော်တွဲဘက်အထွေထွေအတွင်ရည်မှုတေဘူမှုကျုပ်တားအိုတမဘဟုအုပ်ချုပ်ရေးဌာနမှတွဲဘက်အထွေထွေအတွင်ရည်မှုနှင့်ဘူမှုကြီးတားပန်လာနှင့်အရက်ဘက်အဖွဲ့စည်းများမြေစည်ရင်ဌာနမှ CDM ဝန်ထမ်းများမြေယာနှင့်တစ်တောဌာနရှိဝန်ထမ်းများစုစုပေါင်းလူဦးရေ90ကျော်တက်ရောက်ခဲ့တယ်လို့ဖော်ပြထားပါတယ်။နီနော့ဖလေပွဲမှမြေယာနှင့်တစ်တောထိန်းသိမ်းကာကွယ်ရေးဌာနမှဌာနမှဒုတိယဘူကြီးဒုဘူဒုမှဖြစ်ပေါ်နေတဲ့မြေယာပြဿနာများမြေယာမူဝါဒနဲ့ရှေ့လုံငန်းစဉ်များကိုဖက်ကြားတင်ပြခဲ့တယ်လို့သိရပါတယ်။နီနော့ဖလေပွဲမှ PSLF TNLA အထွေထွေအတွင်ရည်မှုဘူကျုပ်တားပုံးကျော်ကတအောင်းပြည်ရှိဘိုးဘွားပိုင်မြေများလေယာမြေများတအောင်းပြည်အတွင်းမှာရှိတဲ့တတော်နယ်မြေများနဲ့ပတ်သက်ပြီးပြဿနာဖြစ်လာပါကဥပဒေနဲ့အညီဖြေရှင်းပေးနိုင်ရန်နဲ့တတော်ကျိုးဝိုင်းလုပ်ငန်းများကိုလည်းစူးစမ်းလှုပ်ဆောင်သွားဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်မြေယာနဲ့တတော်ဌာနမှတင်ပြခဲ့တဲ့မူဝါဒနဲ့ရှေ့လုံငန်းစဉ်ပါအကြောင်းအရာများကိုဌာနဆိုင်ရာများ CSO အရက်ဘက်အဖွဲ့အစည်းများနဲ့မြန်မာနိုင်ငံတတော်ဌာနက CDM ဝန်ထမ်းများမှအဖွဲ့လိုက်ဆွေးနွေးချက်များကိုတင်ပြဆွေးနွေးခဲ့ကြပြီးလိုအပ်တာများကိုအပြန်အလှန်သုံးသပ်ခဲ့ကြကာ10/29ဆင်းရီကာလအတွင်းတိမ့်ပတ်ရရှိထားတဲ့ဌာနဆိုင်ရာမြေနေရာများစစ်ကောင်စီထိပ်ပိုင်းခေါင်းဆောင်များတိမ့်ယူထားတဲ့မြေများအသင်းအဖွဲ့နဲ့ကုမ္ပဏီဆိုင်ရာမြေများနယ်နိမိတ်မြေနဲ့ကျူးကျော်မြေများအငှားမြေနဲ့မြေအယောင်ဝယ်ကိစ္စများမှာဖြစ်ပေါ်တတ်တဲ့ပြဿနာများကိုလည်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နေအတာအတွင်းဆွေးနွေးခဲ့တဲ့မြေယာနဲ့တစ်တောထိန်းသိမ်းကာကွယ်ရေးဌာနရဲ့ရှေ့လုံငန်းစဉ်နှီးနှောဖလှယ်ပွဲအတွင်းဆုံးဖြတ်ချက်၄ချက်နဲ့မြေယာမူဝါဒပြင်ဆင်ချက်၁၁ချက်ကိုလည်းအတည်ပြုချမှတ်သဘောတူချမှတ်နိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမင်းအောင်လှိုင်အားဖန်ဝရန်ထုတ်ရန် ICC ရှေ့နေရဲ့ရှောက်ထားချက်ကို Justice for Myanmar ကကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မင်းအောင်လှိုင်အားဖန်ဝရန်ထုတ်ရန်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ရှေ့နေရဲ့ရှောက်ထားချက်ကိုကြိုဆိုကြောင်းနိုဝင်ဘာလ28ရက်နေ့မှာ Justice for Myanmar ကအတည်ပြုဖော်ပြထားပါရီ။လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုများဖြစ်တဲ့ Rohingya များအားနိုင်ငံအတွင်းမှာနှင်ထုတ်မှုနဲ့နှိပ်စက်ညှဉ်းပန်းမှုများအထွတ်မင်းအောင်လှိုင်အားဖန်ဝရန်ထုတ်ရန်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ရှေ့နေရဲ့ရှောက်ထားချက်ကို Justice for Myanmar ကကြိုဆိုပါ ါတယ်လို့ဆိုပါတယ်။ယင်းဟာရိုဟင်ဂျာများနဲ့မြန်မာနိုင်ငံအတွက်တရားမျှတမှုရှာဖွေရမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးတော့ဖမ်းရမ်းအတွက်ရှောက်ထားချက်ဟာကျူးလွန်ခံရသူများနဲ့၎င်းတို့ရှင်နေများရဲ့ရဲဝန်နဲ့လှုပ်ဆောင်မှုများကြောင့်သာဖြစ်ပေါ်လာခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။မင်းအောင်လိုင်ဟာမြန်မာနိုင်ငံတော်နိုင်ငံတကာရာဇဝတ်မှုများကိုတိုးမြှင့်ကျူးလွန်လျက်ရှိတဲ့အဖြစ်အားဖမ်းရမ်းကိုအမြန်ဆုံးထုတ်ပေးပြီးအရေးယူတာဝန်ခံစီရေးဆောင်ရွက်ပေးပါရန်အကြိုးကြားနာရေးယုံအားတောင်းဆိုအပ်တယ်လို့လည်းဆိုထားပါတယ်ခင်ဗျာ။ဆလဘီနွေဦးပန်ရဲ့ခရစ်ပတိုပိုင်ဆိုင်မှုတန်ဖိုး90ရာခိုင်နှုန်းကျော်မြင့်တက်လာတဲ့သတင်းကိုတင်ပြပေးပါမယ်။နွေဦးပန်ရဲ့ခရစ်ပတိုပိုင်ဆိုင်မှုတန်ဖိုး90ရာခိုင်နှုန်းကျော်မြင့်တက်လာကြောင်းနိုဝင်ဘာလ28ရက်နေ့နွေဦးဖွံ့ဖြိုးရေးဘဏ်ကတရားဝင်ဆိုထားပါတယ်။ပြည်သူအစိုးရအန်ယူဂျီကြားကာလဘဝဘဏ်လမ်းညွှန်မှုအတိုင်းတော်လှန်ရေးအလွန်အနာကန့်အတွက်အထောက်အကူပြုနိုင်ဖို့နွေဦးပန်စတင်ချိန်မှစပြီး Assets Management Policy ပိုင်ဆိုင်မှုစီမံခန့်ခွဲခြင်းဆိုင်ရာမူဝါဒအရာ AUM ရဲ့30ရာခိုင်နှုန်းအထိကဘာကျော်ထိပ်တန်းခရစ်ပတိုငွေကြေးတွေဖြစ်တဲ့ Bitcoin, BTC နဲ့ Ethereum, ETH မှာယင်းနှမြုပ်နှံထားခဲ့ပါတယ်။ယခုကာလဈေးခွက်ပေါက်ဈေးအရနှွေဥပန်စီမံရတဲ့ BTC နဲ့ ETH ပိုင်ဆိုင်မှုရဲ့မူလတန်ဖိုးပမာဏထက်90ရာခိုင်နှုန်းကျော် Annualized Gain သတ်မှတ်ဖော်ပြ၍မရသေးတဲ့အမြတ်များအဖြစ်မြင့်တက်လာခဲ့ပါတယ်လို့ဖော်ပြထားပါတယ်။တနည်းအားဖြင့်နှွေဥပန်ရှယ်ယာရှင်တို့အတွက်လည်းအကျိုးကျေးဇူးပွားများလာကြောင်းဝမ်းမြောက်စွာမျှဝေလိုကြောင်းဒေါ်လန်ရဲသူတို့ရဲ့အုတ်တချက်ဒေတာပွင့်အကျိုးရှိတဲ့ယင်းနှမြုပ်နှံမှုတိုင်းဟာအချိန်ကာလတစ်ခုမှာအသီးအပွင့်ဖြစ်လာမှာဖြစ်ကြောင်းဖော်ပြထားပါရယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီယန်နဲ့ Car Shell 2ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ
။ Radio NUG ကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်။အခုတစ်ခါနားဆင်ကြရမှာကတော့ Radio NUG ရဲ့ Interview ကဏ္ဍအစီအစဉ်မှာ Social Democratic Party ရဲ့အထွေထွေတွင်ရင်မှုဦးကျော်ကိုကိုနဲ့တွဲဆုံမင်းမြန်ကန်အပိုင်းတစ်ကိုတော့မင်းတီဟန်ကတင်ဆက်ပေးထားပါတယ်ရှင
်။ဟိုလက်တလောဒီမင်းအောင်လိုင်းရဲ့စစ်ရှုံးကောင်စီအပေါ်ပေါ့အကိုရဲ့ရှုမြင်သုံးသပ်မှုလေးအရင်သိကြပါတယ်ဟု
တ်။လက်တလောအခြေအနေအရဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့မင်းအောင်လိုင်းရဲ့စစ်ရှုံးကောင်စီလို့ခေရင်းညွန့်သွားတယ်လို့ပဲတကယ်လည်းစစ်ရှုံးတယ်ပေါ့နော်။တိုက်ပွဲတွေတိုက်လိုက်တိုင်းမှာအင်မီတွေရောစစ်တိုင်းဌာနချုပ်တွေရောလက်လွတ်ဆုံးရှုံးရတဲ့အခြေအနေတခုသူရောက်နေရပေါ့အရင်တော့ကတော့တခါမှမကြုံခဲ့ဘူးတဲ့ကျွန်တော်တို့တော်နိုင်အင်အားစုတွေအများကြီးနဲ့သူကတပြိုင်တည်းရင်းဆိုင်နေရတယ်သူကအရင်တော့ဆိုလို့ရှိရင်သူကမြောက်ပိုင်းကိုစစ်ဆက်ဆွနှွေးရင်တောင်ပိုင်းနဲ့စစ်တိုက်တယ်တောင်ပိုင်းကိုစစ်ဆက်ဆွနှွေးရင်မြောက်ပိုင်းနဲ့စစ်တိုက်တယ်ဆိုတော့စစ်ကောင်းဆောင်အဟောင်းတွေရဲ့မဟာပြူဟာပေါ့အဲ့ဒီအပေါ်မှာသူကကစားသွားတာမင်းအောင်နိုင်လက်ထက်မှာကြတော့အဲ့လိုလှုပ်လို့မလွယ်ကူဖြစ်နေတယ်တစ်တုံညာနှစ်ခုဆစ်စင်ရေးမှာအကြီးအကျယ်သာရှုံနေသွားတယ်အမှတ်မှာကြတော့လည်းပဲအချင်းပြည်နယ်ကချင်ပြည်နယ်နောက်ပြီးတော့ကရင်ပြည်နယ်အဲ့ဒီနေရာတွေရောမွန်ကရင်နေမှာရောတိုက်ပွဲတွေဟာရှိနေတယ်ဗျာလုံးဝတရဆက်မပြတ်ဘူးပမာကြီးမြေပြတ်အညာတစ်ခွင်မှာလည်းပဲတိုက်ပွဲတွေနဲ့ရင်ဆိုင်နေရအပမာဏနည်းတာများတာပဲကြွားချင်းကြွားမယ်အဆက်မပြတ်တော့တော်လိုင်းရေးကအရှိဆက်ရွေ့နေရပေါ့နော်အဲ့လိုအခြေအနေမျိုးတစ်ခုကမင်းအောင်လိုင်းကပုံမရက်ဆက်အကြမ်းဖက်တဲ့နီလန်းတွေကိုတုံးဆွဲပြီးတော့ပြည်အရသာပြစ်မှတ်တွေကိုဟိုဒါတက်ဖြတ်လာတယ်ပေါ့နော်ဟိုတိတိတိကျကျ UI ချက်ချက်ရှိနေတက်ဖြတ်လာတာကိုတွေ့ရတယ်အချို့မြို့တွေကိုဒီတိုင်းသားလက်နက်ကိုင်တွေတင်ထားတယ်ဆိုတဲ့အကြောင်းပြချက်နဲ့မြို့တွေမှာရှိတဲ့အရသာပြစ်မှတ်တွေနေရာမှာစတင်ကြောင်းတွေရောဒီတာသနိကအဆောက်အုံဘာသာရေးအဆောက်အုံတွေရောအရသာပြည်သူအသက်ကြီးရွယ်ကိုဖို့အခွားကိုဝင်ဆောင်မိခင်နဲ့ဖိုက်ထက်ရခလေးဟုတ်ပါမကြံဒါတိကျပျက်စီးအောင်လို့ဒါဆိုရတဲ့လူသားမျိုးနွယ်ကိုဒီတိုက်ခိုက်တဲ့ဒီရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုဟိုပုံပြီးတနေ့တဲ့တနေ့ပုံကိုဆော့ဆော့ဝါလုဆောင်လာတဲ့အကိုတွေ့နေရတယ်ပေါ့နော်။ဟိုဒါကတော့အခုဟိုနိုင်ငံတကာမှာလည်းပဲသူ့ကိုဟိုခုံရုံးကနေပြီးတော့အပိပိဆိုင်ရာဇဝတ်ခုံရုံးကနေဖန်ဝရထုတ်လိုက်တယ်ဆိုတဲ့အခြေအနေမျိုးကိုဟိုတွေ့ရတယ်အဲဒါတော့ရှင်းတော့ဒါသူတို့လုံထုံလုံနေတဲ့ဆောင်ရွက်တာပေါ့ဒါပေမဲ့တကယ်တမ်းကျလို့ရှိရင်ကျွန်တော်တို့တပြည်လုံးပြည်သူလူထုတည့်ရလုံးကသူ့ကိုစိတ်ရဇဝိကောင်းလို့ကျွန်တော်တို့ကအတိတ်ချာသိရှိပြီးတော့မှပြည်သူလူထုတည့်ရလုံးဆန့်ကျင်ဖို့ကပို့ပြီးအရေးကြီးပါတယ်နိုင်ငံတကာထက်ကျွန်တော်တို့အဓိကအခြေခံပြည်သူတွေကတော့သူ့ကိုပေါ့နော်ဒီလိုမျိုးကျွန်တော်တို့သဘောထားပြီးတော့မှဆန့်ကျင်တော်လှန်ဖို့တိုက်ပွဲဝင်ဖို့ကပို့ပြီးတော့အဆုံးဖြတ်ကြတဲ့ကိစ္စတစ်ခုလို့ကျွန်တော်မြင်ပါတယ်ပေါ့
နောက်တစ်ချက်နေနဲ့လေဟိုဒီတော်လှန်ရေးမှာပါဝင်နေတဲ့မျိုးသားညီညွတ်ရေးအစိုးရအနေနဲ့ရောဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်မလဲအခု
ဒီရပိုင်းတော်ရင်းမှာလည်းပို့လို့ကြားတဲ့အတိုင်းပဲဒူဝါလာရှိလာရရှိတမရကိုလည်းထုတ်ဖို့ပြောကြားတယ်ပေါ့လေဒီဒေတာအပြည့်တွင်းမှာမျိုးသားညီညွတ်အစိုးရကခေါင်းဆောင်အတော် ကျွန်တော်တို့မြန်မာမရှိနေကြဘူးဟိုပြပနေပြီးတော့ပြန်လဲပြီးတော့ဟိုရှောက်ရှိလာမယ်စုစုစည်းစည်းနဲ့အဲ့လိုတွေဆက်လုပ်မယ်ဆိုလို့ရှင်တော့ပို့ပြီးတော့ကောင်းမွန်နေဆိုတော့အချင်းတွေတခုကြောက်လာမယ်ဆိုပြီးတိုက်တွန်းနေပြန်လာကြဖို့ခေါ်ရပေါ့အဲ့လိုကိစ္စရကဲအတေရှိခရက်ကဘယ်လိုလာရိုက်လဲဆိုတော့ဒေတာဒရင်းမှာတောင်ရှိသူတွေမရှိဘူးအွန်လိုင်းပေါ်မှာပဲအစီအွေလောက်ကြတယ်အွန်လိုင်းအစိ အစိုးရဤပုံစံမျိုးနဲ့ပဲဒီ bureaucracy ရန်နေရအောက်ကနေတောင်းနေရကျွန်တော်တို့ကမရှိစေချင်ဖြစ်စေချင်တာကဘာလဲဆိုတော့တုံ့နိုင်ရေးရဲဘော်တွေနဲ့လက်တွဲမှအတူတူပေါ့နော်တတားလည်းရှိစေချင်တယ်ဒီလူတွေနဲ့အမြဲတမ်းလို့ထိတ်တိုက်ဆွေးနွေးမယ်တွေ့ဆုံဆွေးနွေးမယ်အဲတတားလည်းလှုပ်လှုပ်ရှားရှားပြည်ရင်းမှာလူမျိုးဒေတာတချို့နေရာတွေမှာအခြေဆိုင်ပြီးတော့မှဆောင်ရွက်ရင်တော့ပို့ပြီးတော့ထိရောက်မယ်ပြီးတော့တရားစီရင်ရေးပြဿနာတွေအများကြီးရှုပ်ထွေးတယ်ပေါ့နော်စကိုင်းဆိုရင်ဒေတာတွေမှာအရတားပြည်သူကိုဘာသုံးလုံးကဖမ်းဆီးရဲဆိုတဲ့ကိစ္စတွေလူပြည့်ခံမပေါ်တဲ့လူတက်မှုတွေပလပအနေနဲ့ဒါတွေကိုဆောင်ရွက်ဖို့နှောင့်နှေးကြံ့ကြရဲဆိုတဲ့ကိစ္စတွေဒါတွေပုံမှာတော့ NUG အနေနဲ့အခုလိုလုပ်နေရတဲ့ဆိုင်ပြည်ထပုံပြီးထိထိရောက်ရောက်ဟိုလုတ်ကင်ဆောင်ရွက်ပင်ဆိုလို့ရှိရင်တော့ပို့ပြီးတော့အတိပ္ပယ်ရှိမယ်ပြီးလို့ရှိရင်ဘယူရိုကရေစီရန်နေရအတိုင်းအပေါ်စီးရနေပြီးတော့အောက်ကိုအစစ်စစ်အုပ်ချုပ်နေရတဲ့ဆိုင်ကျွန်တော်တို့ဟာဒီမိုကရက်တစ်ကိုစံနဲ့ပြည်သူလူထုပူးပေါင်းပါဝင်လာတဲ့နိုင်ငံရေးပလက်ဖောင်းတစ်ခုကို NUG ကတည်ဆောက်ရလိမ့်မယ်အဲ့ဒါမှကျွန်တော်တို့ခုနဖြစ်နေတဲ့ပြဿနာတွေပေါ့နော်တက်ဖွဲ့ဝင်အချင်းချင်းကြားတင်းမာတဲ့ကိစ္စတွေပြီးလို့ရှိရင် MOD အောက်ကမဟုတ်တဲ့ local PDF တွေပေါ်မှာစာတွေထုတ်ပြီးတော့မှချိန်ချောက်တယ်ဆိုတဲ့ကိစ္စတွေဒါတွေကိုနိုင်ငံရေးနီးနဲ့သဘောထားကြည်ကြည်ပဲဖြေရှင်းပေးဖို့လိုတယ်အဲ့လိုမှမဟုတ်လို့ရှင်တော့ဟိုဒီတော့နိုင်ရေးကရှစ်မြောက်ဘူးဟိုအချင်းချင်းပွတ်တိုက်တဲ့ပြဿနာတွေဖြေရှင်းနေပဲအချိန်ကုန်နေမှာပဲကျွန်တော်ကအဲ့ဒါကိုစိုးရိမ်တယ်အန်ယူဂျီအနေနဲ့ပြုတ်ပြန်ပြောင်းလဲရမှာတွေကတော့အဲ့ဒါတွေပါပဲအဓိကတော့
ဟုတ်ကဲ့ပါကိုနောက်တစ်ချက်ကအခုကျွန်တော်တို့အခုဆင်နွှဲနေတဲ့ຫນွေဥတော်လိုင်းရေးမှာစီရင်နေအတူပေါ့နော်လူထုလှုပ်ရှားမှုပါပူးတွဲဆင်နွှဲရမယ်ဆိုတဲ့သဘောထားအပေါ်အခုဘာများပြောလို့ပါသလဲ
ဟုတ်ကဲ့ဗျာကျွန်တော်တို့ရဲ့ပါတီရဲ့သဘောထားလည်းရှင်းနေဗျာဒီလက်နက်ကင်တိုက်ပွဲနဲ့လူထုတိုက်ပွဲပေါင်းဆက်ပြီးတော့မှဒါတော်လိုင်းကြီးကိုဟိုရှစ်ဆက်သွားရမယ်ဆိုတော့အတွေးခေါ်ကျွန်တော်တို့ကလက်ကင်ထားတယ်ဟိုလက်နက်ကင်တိုက်ပွဲကတစုံတရာစစ်ကိုရောက်လာတယ်တနည်းအားဖြင့်ပြောလို့ရှိရင်ကျွန်တော်တို့စစ်ပောင်းပေါ့နော်စစ်ပောင်းကတော့ကျဲလာတယ်ပေါ့တိုးတော်လည်းပဲနိုင်ငံရေးပောင်းပေါ့နော်ကျုံတယ်နိုင်ငံရေးပောင်းကျုံပြီးတော့နိုင်ငံရေးနိုင်ငံရေးအဝေါ်ဝါးရအားနေသွားတယ်ကျုံလီသွားတယ်နိုင်ငံရေးအတွေးခေါ်ကြီးကမပါလာဘူးတိုက်ပွဲတိုက်တယ်ရှေ့မှာတိုက်တယ်ဒါပေမဲ့လူထုကိုစီယုံတဲ့နေရာမှာလူထုကိုအုပ်ချုပ်တဲ့နေရာမှာနိုင်ငံရေးအားနေတဲ့အခါကျတော့အခက်ခဲအများကြီးကြုံရတယ်စစ်သားဆိုတဲ့ထုံးစံအတိုင်းပဲငောင်းငန်းတာအော်ဟစ်တာချင်းချောက်တာဖိအားပေးတာလူလူပုံမှာအဲ့လိုမျိုးတွေဆက်ဆံလို့မရဘူးစစ်တီရောကျုံ့ဝတ်တွေဘလို့ပြတ်ထန်းပြတ်ထန်းတကယ်တော့စစ်သားတွေအတွေးခေါ်အောင်ကဒီလိုပဲလာတာပေါ့အမိတ်နာခံမှုအောက်ကသွားတဲ့အော်ဒါကိုပဲနာခံတယ်အဲ့လိုဆိုတဲ့အခါမှာလူလူနဲ့ဆက်ဆံတဲ့ soft power တွေမှာအားနေမှာပဲအဲ့တော့အဲ့လိုမျိုးမဖြစ်ရအောင်နိုင်ငံရေးဆို soft power တွေအကောင်းဆုံးလုပ်ပြီးဖို့လိုအပ်တယ်အဲ့ဒါနိုင်ငံရေးတနန်းနေနိုင်ငံရေးအတွေးခေါ်မြင့်တင်ရေးတွေဒီ conscious reason ပေါ့ဗျာအတွေးခေါ်အသိအမြင်ကျေပြန့်အောင်ဟိုဖြစ်စည်းတဲ့အလုပ်တွေကိုဟိုလုပ်ဖို့လိုတယ်အဲ့လိုလုပ်ပြီးတော့လူတို့ကဒီတော်လှန်ရေးကိုထောက်ခံအားပေးလာတဲ့အပြင်လူတို့ကိုယ်တိုင်ကတော်လှန်ရေးသမားတွေအဖြစ်ကိုပါအခုပြောင်းရောက်ရှိလာပြီးတော့သူတို့ကိုယ်တိုင်ကကျွန်တော်တော်လှန်ရေးမှာတစိ့တစ်ပိုင်းပါဝင်လာတာမျိုးအပြည့်ကပါဝင်လာအဲ့ဒီမျိုးစလုံးကကျွန်တော်လူတိုက်ပွဲပုံစံနဲ့ပုံထော်ရလိမ့်မယ်ပေါ့အဲ့လိုမျိုးကျွန်တော်တို့ကလည်းယူဆတယ်အဲ့ဒီတွေးခေါ်တော့ကျွန်တော်လက်ခံနေမှန်ကန်တဲ့တွေးခေါ်တစ်ခုလိုလည်းမြင်ပါတယ်ဗျ
ဗီဒီယိုအမျိုးကြီးကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုစီစဉ်မှာတော့တပတ်အတွင်းသတင်းတွေကိုရခိုင်ဘာသာဖြင့်ရိုလာတန်နာကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်တာလီဇောပါရေဒီယို NUG တပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနောက်တောင်စာပီလာဖို့ပြိုက်ပါရယ်အကျွင်ရိုလာတန်နာပါတရုတ်နိုင်ငံ EPRT ကိုလစ်လူရှူလို့မရာဂရောင်းရာယီသမဒအတိပီပရိုဂရိုင်းတတော်ကိုပနာမတောင်းစာပေးပါမယ်တရုတ်နိုင်ငံ၏ PRT ကိုလစ်လူရှူလိုမရာဂရာရာယီသမဒဒူဝါလက်ရှိလာကနိုဝင်ဘာလ28ရက်အဆိုရာအဖွဲ့အစည်းအဝေးမှာအတိပီပရိုဂရခါပါရီလာရှိအခန်းအကြောင်းကားတော့ခါကျန်တော်ရောအမျိုးသားညီငယ်ရဲ့အဆိုရာအဖွဲ့နော်နိုင်ငံရေးအရာဆိုင်ရေးအရာဒိုင်းရိုက်ရှိုင်းစားမှုအားနည်းရေအောင်အားစုတွေမှာထောင်မှန်မထရေဆိုင်ရေးနိုင်ငံရေး PRT ဂရုဏာဟာတွေ့ရပါတယ်အထူးသဖြင့် ဖီအာလိုဘရော်ရီနီယာမှာတရုတ်နိုင်ငံ၏နိုင်ငံခရရီသဖော်ထားရာလဲကထွာလာရီဖီအာတီလိုဘရော်နိုင်ပါရယ်ယဟန်တီကိုကျွန်တော်တို့လဲလူရှူလို့မရပါယရှောင်းကိုမဟာဘရူဟာအပရောင်လေးအနေနဲ့ရှုံးမောင်ပြီးတော်လန်ရီအတော့ဘေးထောဆိုဂျိုမကရီမာအောင်စာပိုင်လောက်ကိုလေးဆိုစောကိုစိုင်းစားကဲဖို့ဖရိုက်ပါရီလို့ဆိုပါရယ်တရုတ်နိုင်ငံအဆိုရာ၏ဖီအာပီမှုမှာတိုင်ရောသားတော်လန်ရီအာအာစုတီကတော်လန်ရီကိစ္စရက်တီစာလာဆောင်ရဖို့အကျဲအတေတွေးလို့နေပါရယ်တေရှာစောတခုကတော်လန်ရီအာအာစုတီကိုအကရန်ဖရောင်ကရလိုက်ကေစိုင်းရီအရာနိုင်ငံရီအရာ China dependency ရှိနေရေးဆိုဆိုဟာလေတွေ့နေရတယ်ရရှောင်းကအယောင်ကားလေးရှိရအခုလေးရှိရရရှောင်းဆိုအကရန်ဖာဆိုင်ကောင်စီအနေနဲ့လေဂရီဂရီမာမာရှိနေဆိုတွေ့ရတယ်ဒီရှောင်းကလာတွေ့ဖိုက်ပါရယ်တချောင်းကိုကျွန်တော်တို့ကမရောက်ပေလို့မရပိုင်လက်လူရှူပိုင်လို့လေမရပါလို့ယာယီသမဒါကပရော့ဂရပါရယ်ဆာလာပရီကNUG ကထုတ်ပြီးရေဘွေလာမဲတီနာအရိတောင်အာရှနိုင်ငံတီနာအနောက်နိုင်ငံတီမှာပညာစားလာတောင်ယူနိုင်ရလူတီရှိနေမှာလို့ဝန်ဂရီဒေါက်တာဇော်ဝေဆိုပရော့ဂရိုက်တောင်းကိုတောင်းစားပေးပါမယ် NUG ကထုတ်ပြီးရေဘွေလာမဲတီနာအရိတောင်အာရှနိုင်ငံတီနာအနောက်နိုင်ငံတီမှာပညာစားလာတောင်ယူနိုင်ရလူတီရှိနေကြလို့ဝါရွန်တထောင်းသမားဥခင်မောင်ဆိုနာတော်လန်ရီသမားတီနာစကားပရော့ဂရမ်အစီအစဉ်မှာပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆိုဝေဆိုကဘရော့ဂရကာပါရီတော်လန်ရီကာလာအတော်မှာစိပညာဘွေရာရီလူတီရှိလာရယ်ရင်ဘရာမာဖောနိုင်ရီတာကတူတီရင်ဘရာမာဖောနိုင်ရီကြောင့်တီရောင်းအထေမှာဖောခါရီလွဲမရောက်ဒေတာတီမှာတာကတူတီဖောခါရီအွန်လိုင်းတာကတူတီဖောခါရီအွန်ဘရီဂေပုံမဲရောင်းကနေဘရီဂေပုံမဲပညာတန်ကရာရီကိုပရန်လာဘရီဂေ2023-2024မှာဘွေရာရီလူတီရှိလာရယ်ရောင်းဘွေရာရီလူတီပညာစားဘရီဂေပေါင်းနိုင်အောင်မာစတာဒီဂရီတီတာနိုင်အောင်နိုင်ငံတကာကအသိအမှတ်ပြုအောင်ကျွမ်းတော်တို့လောက်ခခဲ့တယ်ရောင်းအတော်ကောင်နိုင်ငံတကာကအသိအမှတ်ပြုမှုရှိပြီးဗြိတိန်အာရှကဂျပန်ရောကိုရီးယားရောမှာတားဆော်ရှိပြီးပိုင်ဩစတြေးလျ UK US ရောမှာတားဆော်လေးရှိပါတယ်အခုကတော့ခကျွမ်းတော်တို့ဘွေကိုအင်္ဂလိပ်မြန်မာနှစ်ခုစလုံးထုတ်ပြနေပါတယ်လို့ဝန်ကြီးကပြောပါတယ် NUG ပညာရေးဝန်ကြီးဌာနဤမုံဝါထားအတိုင်းလူတိုင်းပညာတောင်ခွန်အခွန်အရေးကိုကရိုဆာအကောင်အထည်ဖော်ဆောင်နေပြီးမင်းဘရောင်ကျောင်းတီကိုလေဖွန်လိုက်တောင်ဂရာပီလာရောက်ရှိပြီလို့သိရပါတယ်ဆာလာပရီကစိုက်တန်နောက်ဥပောင်းရာဖို့လို့လုံးစုံနေရစိုက်တလန်အုပ်စုဤဝါဒါမိုင်းတီကိုရိုဟန်ချာပရီသူတီနာမရောင်မီဖို့လိုအပ်တယ်လို့ sorry တတော်ကိုတောင်းစားပေးပါမယ်စိုက်တန်နောက်ပူပေါင်းရာဖို့လို့လုံးစုံနေရစိုက်တလန်အုပ်စုတီဝါဒါမိုင်းတီကိုရိုဟန်ချာပရီသူတီနာမရောင်မီဖို့လိုအပ်တယ်လို့လူအခွန်အရေးဒူးဝင်ဂရီဥအောင်ကျော်မိုးကနိုဝင်ဘာလ28ရက်နေ့မှာ social media ကနေတဆောင်းဆိုထားပါရယ်2018ခုနှစ်ကရိုဟန်ချာတီကိုမြန်မာစိတ်တဲ့ကျူလွန်ခါရီရာဆာဂရန်ဂရုံမှုမျိုးကိုအဂရန်ဖာဆိုင်ကောင်စီကအာနာစာသင်းရီ2020ခုနှစ်ကနေဒီကနေ့အထိမြန်မာနိုင်ငံသူနိုင်ငံသားတီအလုံးအပေါ်ကိုနှိမ့်တိုင်းကျူလွန်နေပါရယ်ယွန်လူသဲမှုမဒိန်မှုဆိုင်းရာဇဝဲမှုတီကျူလွန်နေရီအဂရန်ဖာဆိုင်ကောင်စီကရိုဟန်ချာတီကိုကွာပရီကောင်ပရန်နေရီဆိုကေအသုံးရှားဖို့အတော်ဆိုစောကိုနားလေဖို့လိုရယ်အဂရန်ဖာဆိုင်တဲ့ကရိုဟန်ချာတီကိုကောင်းနေရီဆိုပြီးကေစိုက်တဲ့နာပူပေါင်းရာဖို့လို့လုံးစုံနေရင်စိုက်တလင်အုပ်စုဤဝါဒါမိုင်းတီကိုရိုဟန်ချာပရိသူတီနာမယောင်မီဖို့လို့ရလို့ဆိုပါရယ်အဂရန်ဖာဆိုင်တဲ့ဆိုမြန်မာပရိသူပရိသားလူမျိုးဘာသာအသီးသီးတိုင်းဤဘုံရန်သူဆိုဆိုကိုသီဖို့လို့အပ်တယ်လို့လူအခွန်အရေးဒူးဝင်ကြီးဦးအောင်ကျော်မိုးကထဲမှန်ပြောဆိုပါရယ်ဆာလာပိကေရခိုင်ပရိအင်ဖာကိုစိုက်ကူလာရီစိုက်တဲစိုက်ကောင်ကိုဂရဖရက်တိုက်ခိုက်ဆော်မှာစိုက်တဲဖာကကိုဦးတီဆုံးရတဲ့တောင်းကိုတောင်းစားပေးပါမယ်ရခိုင်ပရိနဲ့အင်ဖာကိုစိုက်ကူလာရီစိုက်တဲစိုက်ကောင်ကိုတော်လန်ရီတဲဒီကဂရဖရက်တိုက်ခိုက်ဆော်မှာစိုက်တဲဖာကကိုဦးတီဆုံးပြီးကစေဦးဝင်းကျော်ဒန်ရာရာလာရီလို့လူထုတော်လင်ရေးမဟာမိတ်အာအာစု PRA မကွေးသတော်နောင်ပရန်ကာရီကော်မတီကနိုဝင်ဘာလ20တရမှာထုတ်ပြန်ပါရယ်အင်ဖာကိုစိုက်ကူလာဖို့အာအာလေးစီပါရယ်စိုက်တဲစိုက်ကောင်းကိုနိုဝင်ဘာလ20ရက်နေ့ညစာပါ၄နာရီခန့်အချိန်မှာလူထုတော်လင်ရေးမဟာမိတ်အာအာစု PRA မကွေးကငဖေးမှုနေဂုတ်ဂရီကျေရွာကအရိဖာမီတာ1000ခန့်အကွာကနေခရုံခိုဗနာတိုက်ခိုက်ခါဆိုလို့သိရပါရယ်တိုက်ပွဲဖရက်ရှင်ဆိုစေငါမင်းခန့် ဟာဂရာဘရီရဲ့စိုက်ကောင်စီတဲဖားကဒက်ဂရီအဆောင်အပါဝန်စိုက်တာ9ဦးတည်ဆုံးမလားစိုက်တာ10ဦးခန့်ဒန်ရာရရှိလာရလို့အသိပေးပါရယ်ရွန်စိုက်တဲ့စိုက်ကောင်စော်အမဲကိုရာငါအမရောက်စခင်ွယ်ကိမှုဌာနရှော့မာစာခါကိုရာငါလာအောက်ခန့်တဲတီနာပေါ်တာဆွေခန်ရာရီစိုက်မှုထဲပန်နဲ့ဆောင်တဲဖွေးဝန်တီဥပောင်းထားရစိုက်ကောင်ဖိုက်တယ်လို့လေးသိရပါရယ်ငဖေးမလို့နေကိုဖဲလာရီပဒဲအန်လန်ပိုင်းထိန်ရှုံးရီစော်လူထူးတော်လန်ရီမဟာမိတ်အာအာစု PRA မကွေးကရှားမဲထားရီပရီပရီလှောက်ရှားမှုဖိုက်တဲ့အတော့စိုက်ဆောင်ရီတီစားလောက်ပေါ်ဆောင်လာဖို့လို့ PRA မကွေးကထုတ်ပြန်ထားပါရယ်အမ်လို့နေမှာရှိရီအနောက်ပိုင်းတိုင်းစိုက်ဌာနချုပ်ကိုရခိုင်တက်တော်အေအေကထိုးစိုက်ဆောင်တိုက်ခိုက်ခံရရှင်ကစားပြီးစိုက်ကောင်စီစော်လီဂရောင်းကုန်းကောင်ကနေစိုက်ကူအာအာတီကရိုစာဖရီတောင်းနေကလေးစိုက်တဲစခန်းတီနော်ဒဲရွန်တီကိုအေအေကတိုက်ခိုက်သိမ်းပိုက်ထားပြီးပြန်လို့စိုင်းရီတတော်မဲတန်တီအရာသေးပါပါရယ်အခုတောင်စားပြီးခါရီတတော်တီကိုရေဒီယို NUG အပွေးသားတီကပြပို့ထားစော်ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီညနဲ့ပဲရေဒီယို NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်မေဒါနီမေလေးအစိုးရရဲ့စက်တွေတရင်အချက်နဲ့လူပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်